မလေးရှားနိုင်ငံမှာမေလတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရပါတီမမျှော်လင့်ဘဲရှုံးနိမ့်သွားခဲ့တာကြောင့်ညုံမောင်းအစိုးရအသည့်ပေါ်ထွက်လာရုံနဲ့မကဘဲအရင်အစိုးရလက်ထက်ကထိန်းချုပ်ခံရတဲ့မီဒီယာဘက်ပိုင်းမှလည်းကြီးမားတဲ့ပြောင်းလဲမှုတွေထွက်ပေါ်လာနိုင်ပါတယ် VOA သတင်းတောက် Dave Grumnebon မလေးရှားနိုင်ငံကနေပေးပို့တဲ့သတင်းလာကိုတော့ကိုဇော်ဝင်းလှိုင်တင်ပြထားပါတယ်
မလေးရှားနိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်အတွက်အာယုံဦးရောက်တော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့မလေးရှားကင်နီသတင်းဌာနရဲ့ရုံးနေမှာစိတ်အားထက်သန်မှုတွေဖြစ်ပေါ်နေပါတယ်။စတီဗင်ဂန်ဟာမလေးရှားကင်နီသတင်းဌာနရဲ့အက်ဒီတာချုပ်ပါ
။ I am pretty optimistic that you know somehow things will be different.
ပြောင်းလဲတစ်ခုခုဖြစ်လာနိုင်မယ်ဆိုတဲ့ယုံကြည်ချက်ကျွန်တော်မှရှိနေပါတယ်။ဒါပေမဲ့ပြောလို့စောပါသေးတယ
်။စောလွန်သေးတယ်လို့ပြောရတဲ့အကြောင်းရင်းကတော့မလေးရှားနိုင်ငံဗြိတိရှားလက်အောက်ကလွတ်လပ်ရေးရပြီးတဲ့နှစ်ပေါင်း60ကျော်အတွင်းမေလတုန်းကကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာအတိုက်ခံပါတီကပထမဆုံးအကြိမ်အနိုင်ရလိုက်တဲ့အတွက်ဖြစ်ပါတယ်။တိုင်းပြည်အတွင်းကအထင်ကရသတင်းဌာနတွေအများစုဟာအစိုးရရဲ့ထိန်းကုပ်မှုအောက်မှာဆဲစုနှစ်ပေါင်းများစွာရှိနေခဲ့ကြတာပါ။သတင်းမီဒီယာကိုနိုင်ငံရေးပါတီနဲ့သူတို့နဲ့နှိစက်တဲ့စီးပွားရေးအတန်းဝိုင်းတို့ကထိန်းချုပ်ထားတဲ့အပြင်အစိုးရပိုင်းသတင်းဌာနကလည်းရှိနေပြန်တာပါ။အစိုးရကချမှတ်ထားတဲ့မူဝါဒတွေနဲ့တပြေးညီမဖြစ်တဲ့မလေးရှားကင်နီလိုပုဂ္ဂလိကသတင်းဌာနတွေလုပ်ငန်းလိုင်စင်ရဖို့ခက်ခဲအောင်အာဏာပိုင်တွေကဖန်တီးထားကြောင်းနော့တင်ဟမ်မလေးရှားတက္ကသိုလ်က Guardian 3 Funky Test ဆွာရန်ကပြောပါတယ
် It was definitely you know outright censorship because the government could say too and would say
သတင်းတစ်ခုကိုပုံနှိပ်တင်ပြဖို့ဒါမှမဟုတ်အသံလွှင့်ဖို့အတွက်အစိုးရကခွင့်ပြုတယ်မပြုဘူးဆိုတဲ့ဆုံးဖြတ်ပိုင်ခွင့်ရှိနေတာကြောင့်ဒါဟာဆန်ဆန်ဖြတ်တောက်မှုပဲဖြစ်ပါတယ်
။ဥပမာအားဖြင့်ရွက်ောက်ပွဲရှုံးနိမ့်ပြီးယာရုကနှုတ်ထွက်သွားခဲ့ရတဲ့ဝန်ကြီးချုပ်နာဂျစ်ရာဇာအပေါ်အာဂရိလိုက်စားမှုဆိုင်ရာဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့ပင်မရေးစီကြောင်းထဲမှာရှိနေကြတဲ့အဓိကသတင်းဌာနကြီးတွေကရှော့ပေါ်ပြီးပြောတာမျိုးရှိသလိုမဟုတ်ပါဘူးလို့ညင်းဆိုတာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လဲကေဗင်ခေါ်လိုမဲဆန္ဒရှင်တွေကမလေးရှားကင်နီလိုတခြားသတင်းဌာနတွေရဲ့တင်ပြမှုကိုကြည်လာကြတာပါ။
People do generally do not trust the mainstream media before the general election.
ပြမရေးစီးကြောင်းထဲမှာရှိနေတဲ့အဓိကသတင်းဌာနတွေကိုထွေထွေရွေးကောက်ပွဲမတိုင်ခင်မှာလူတွေကသိပ်မယုံကြပါဘူး။ဒါကြောင့်လူတွေကအင်တာနက်ပေါ်မှာတခြားသတင်းဌာနတွေနဲ့ပိုပြီးမျက်မျက်တတရှိတဲ့သတင်းတွေကိုရှာဖတ်လို့ရှိပါတယ်
။ညွန်မောင်းအစိုးရတက်ကတော့လွတ်လပ်စွာပြောဆိုခွင့်ပြုမဲ့အကြောင်းမဲဆွယ်စည်းရုံးရေးကာလမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ပေးထားတဲ့ကတိအတိုင်းတကယ်လုပ်မယ်မလုပ်ဘူးဆိုတာကတော့မသေးကြသေးပါဘူး။လက်ရှိဝန်ကြီးချုပ်မဟာတရားမိုဟာမက်ဟာ1982ခုနှစ်ကနေ2003ခုနှစ်အထိဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ခဲ့သူဖြစ်ပြီးသူတာဝန်ထမ်းဆောင်စဉ်ကာလအတွင်းမှာလည်းမီဒီယာတွေနဲ့ဆက်ဆံရေးမပြေလည်ခဲ့ပါဘူး။မလေးရှားကင်နီသတင်းတိုင်းမှာတော့ဝန်ကြီးချုပ်မဟာတရားပထမအကြိမ်ဝန်ကြီးချုပ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းအပိတ်ခံလိုက်ရတဲ့ဆိုင်းငံ့ခံထားရတဲ့သတင်းတိုက်တွေအတွက်တီးတန့်သတ်မှတ်ထားတဲ့သတင်းလွတ်လပ်ခွင့်ဆိုတဲ့အနိုင်ရကြီးတစ်ခုရှိနေတာကိုအက်ဒီတာချုပ်စတီဗင်ဂန်ကထောက်ပြပြောဆိုပါတယ်။
It's pretty ironic, isn't it? I mean, you know, the fact that you have a prime minister now who, you know,
true or two sen, no? When you jump to primary down with Tazos and Kalama, the remedy and a genuine machine about the remedy and the picket as well. Go a tea, have I? Go on, you jump to up here, you can do not as well. They don't look and be messed with a chapel, chicken beaten here as well. Two sen anyway.
Throne in a garo, a yen so up or tired at the border at time. အစိုးရတဲ့အပေါ်မှာလည်းပြက်ပြက်သားသားဆက်ဆံသွားမယ်လို့မလေးရှားကင်နီကပြောပါတယ်။ဒါပေမဲ့တိုင်းပြည်အတွင်းကသတင်းဌာနတွေအနေနဲ့ဘလို့အခင်းအကျင်းနေတဲ့အနာဂတ်မှာရင်ဆိုင်ကြရမယ်ဆိုတာကတော့ကြိုတင်ခံမှန်းလို့မရနိုင်သေးတဲ့အချက်ဖြစ်ပါတယ်ခင်ဗျာ။